တတိုင်းပြည်လုံးညီညွတ်မှုစိတ်သက်ခွန်အားကိုအမှတ်ရဖို့နဲ့နိုင်ငံရေးအရာအဆွေးရမှုတွေမဖြစ်စေဖို့အမေရိကန်ပြည်ထောင်စုအချက်ဖက်တိုက်ခိုက်ခံရတဲ့22နှစ်ပြည့်နှစ်ပတ်လည်အခမ်းအနားတစ်ခုမှာသမ္မတဂျိုးဘိုက်ဒန်ကပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတဂျိုးဘိုက်ဒန်ဟာအလက်စကာပြည်နယ်အန်ချိုရစ်အခြေဆိုင်စစ်စခန်းမှာလုပ်တဲ့နိုင်အလဲပင်အချက်ဖက်တိုက်ခိုက်ခံရမှု22နှစ်ပြည့်နှစ်ပတ်လည်အခမ်းအနားကိုတက်ရောက်ခဲ့တာဖြစ်ပြီးစစ်မှုထမ်းတွေရေးပေါ်ကဲဆဲကူညီရေးဝန်ထမ်းတွေစစ်တပ်မိသားစုဝင်တွေကိုတွေ့ဆုံခဲ့ပါတယ်။သမ္မတဘိုက်ဒန်ဟာ G20 ထိပ်သီးညီလာခံနဲ့ဗီယက်နမ်နိုင်ငံပြပခီးစင်ကနေတက်ရောက်ဝင်ရောက်တာဖြစ်ပါတယ်။တနင်္လာနေ့ချရောက်တဲ့နိုင်အလဲပင်အချက်ဖက်တိုက်ခိုက်ခံရမှု22နှစ်ပြည့်နှစ်ပတ်လည်အောက်မေ့ပေါ်အခမ်းအနားတွေကိုအမေရိကန်ပြည်ထောင်စုတဝက်မြို့တွေမိသက်ဌာနတွေကျောင်းတွေမှာလူစုလူဝေးနဲ့အမှတ်တရပြုလုပ်ကြပါတယ်။လွန်ခဲ့တဲ့22နှစ်မှာအချက်ဖက်သမားတွေကလေရင်3စင်းကိုစီနင်းပြီးအမေရိကန်ပြည်ထောင်စုကိုအချက်ဖက်တိုက်ခိုက်တာမှာနယူးယောက်မြို့ကကမ္ဘာ့ဂုံသွယ်ရေးအဆောက်အုံပင်တဂွန်စစ်ဌာနချုပ်နေရာနဲ့နောက်ဆုံးတစ်စင်းကတော့ဖက်ဆက်ဘေးနီးယားပြည်နယ်နီဂျီလက်ဒေသကိုထိုးချခဲ့ပါတယ်။ဒီတိုက်ခိုက်မှုကြောင့်လူပေါင်း3000ကျော်သေဆုံးခဲ့ရပါတယ်။နယူးယောက်ဂုံသွယ်ရေးစင်တာမှာလုပ်တဲ့အခမ်းအနားကိုတော့ဒုသမ္မတကမလာဟဲရစ်တက်ရောက်ပါတယ်။အဲ့ဒီမှာတော့သေဆုံးခဲ့တဲ့သူတွေရဲ့အမည်ကိုမိသားစုဆွေမျိုးတွေကဂုံပြုတ်ရွတ်ဆိုဖတ်ကြားခဲ့ပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွင်သေဆုံးခဲ့တဲ့လူ184ဦးကိုဂုံပြုတ်တဲ့ 9/11 ပင်တဂွန်အောက်မွေပွဲနေရာမှာတော့တမရကရောဂျေးဖိုက်တန်ကပန်းကွေသွားချပြီးအဲ့ဒီမှာကာကွယ်ဝင်ကြီးလွိုက်အော့စတင်နဲ့ပူရယ်စီဦးစီးအဖွဲ့ဥက္ကဋ္ဌမတ်မီလာလည်းတက်ရောက်ခဲ့ပါတယ်ရှင်။